မျိုးဆက်ပွားကျမ်းမာရေးပညာပေးနှင့်ပတ်သက်လို့သင်ယူညွှန်းနှံမှာထည့်သွင်းထားမှုအပေါ်ဝေဖန်မှုတွေကြောင့်ပညာရေးဌာနအနေနဲ့အတုံးနှုံးတွေကိုပြန်လည်စီစစ်ပြင်ဆင်သွားမယ်ဆိုတာကိုပြောပြပါမယ်ကျမအင်တနာထွန်းပါ နည်းပညာခင်မာတရင်အထက်အလက်အဖြစ်အပျက်တွေကိုလူတိုင်းအလွယ်တကူသိနိုင်တာကြောင့်ကျောင်းသားကျောင်းသူတွေအနေနဲ့မမြင်သင့်မကြားသင့်တာတွေနဲ့နီးစပ်မှုတွေရှိနေတဲ့အတွက်အမှားအမှန်ခွဲခြားသင်ယူနိုင်စေဖို့ဒီသင်ခန်းစာကိုထည့်သွင်းလာလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။တသက်မှန်တမ်းသင်ယူသေးဘဝအတွက်ကြောင့်ကျင့်စရာဘာသာရပ်မှာပါဝင်တဲ့မျိုးဆက်ပွားကျမ်းမာရေးနဲ့ဆယ်ကျော်သက်အရွယ်များပေါင်းသင် reproductive health education မျိုးဆက်ပွားကျန်းမာရေးပညာပေးလို့သာတုံ့ဆွဲစီခြင်းနဲ့လို့ဦးကိုလေးဝင်းကပြောပါတယ
်။အများကြီးတော့ကျွန်တော်အဲ့ sex education ဆိုတဲ့စကားလုံးကိုတိတ်မသုံးစီခြင်းမအောင်ဖြစ်နိုင်လို့ရှိရင်အဲ့ဒီ sex education တော့ဘုံ comprehensive sexuality education ပေါ့အဲ့ဒီလို sex လို့အတန်ကြားလိုက်ရင်ဒီခါဒီကြတော့ဒီတာမန်ပေါ့နော်ဟိုလူတွေကနေပြီးတော့ဘယ်ရောက်သွားလဲသူအဲ့ဒီဟိုတခြားပေါ့နော် entertainment ဘက်ကိုရောက်သွားတယ်လို့ကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်ဖြစ်နေလို့ရှိရင်တော့မျိုးဆက်ပွားကျမ်းမာရေးပေါ့နော်ဗမာလူဆိုရင်တော့ဒါမှမဟုတ်ရင်တော့ကျွန်တော်တို့က reproductive health education ပေါ့ဒါနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီအဲ့လိုပဲသုံးသပ်ကြပါတယ်
မျိုးဆက်ပွားကျန်းမာရေးကိုသင်တဲ့အခါကျောင်းမှာလက်တွေ့သင်ကြားမဲ့ဆရာဆရာမတွေကိုလည်းတိတိကျကျသင်တန်းပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။သင်ကြားပေးမဲ့ဆရာဆရာမတွေကိုဘာသာရပ်တွေရဲ့သဘောတဘာဝကိုရှင်းပြတာအဲ့ဒီဘာသာရပ်တွေကိုသင်ကြားပေးတဲ့အခါမှာသင်ခန်းစာရဲ့ရည်ရွယ်ချက်ကိုသေချာသိအောင်ဘယ်လိုတွေဆောင်ရွက်ရမလဲဆိုတာတွေကိုသင်တန်းတွေအစဉ်အဆက်ပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဝင်းထွန်းကပြောပါရယ်။
ဆရာတို့ရဲ့အချိန်ခံပညာဦးစီးဌာနဆရာဆရာမတွေအပြင်ကိုဖတ်ပြီးတော့ဆရာတို့လိုအပ်တဲ့ဟိုပြင်ပဆိုတာလည်းဆရာတို့အချိန်ခံပညာဦးစီးဌာနဆရာဆရာမမဟုတ်တဲ့လူတွေပါထည့်ပြီးတော့သင်တန်းပေးထားတာဖြစ်ပါတယ်ဒီကတော့လေ
ဒါပေမဲ့လည်းဒီသင်ခန်းစာအပေါ်မှာဝေဖန်ပြောဆိုမှုတွေစိုးရိမ်မှုတွေတိုးနေတာကြောင့်ဒီထဲကအသုံးနှုန်းတွေကိုစစ်စစ်ပြင်ဆင်သွားမယ်လို့လည်းပညာရေးဌာနကထုတ်ပြန်ထားပါတယ်ဒီလိုတင်တဲ့အခါကျောင်းသားတွေအနေနဲ့အယူအဆလွဲမှားသွားတာတင်ကြားတဲ့ဆရာဆရာမရဲ့တင်ကြားမှုပုံစံမမှန်မှားတွေကိုစိုးရိမ်တဲ့ကျောင်းသားမိဘတွေလည်းရှိနေပါတယ်။ကျောင်းသားမိဘတဦးဖြစ်တဲ့ကိုကျော်ဝနကတော့တင်ကြားမှုပုံစံလွဲချုံမှာကိုစိုးရိမ်နေပါတယ်
။စိုးရိမ်မှုရှိတယ်။ရှိတယ်မိဘတယောက်အနေနဲ့တော့စိုးရိမ်မှုရှိတယ်။တင်တဲ့ဆရာဆရာမရဲ့အနေထားပေါ့နော်။သူ့အတူပေါ်မှာလည်းမဟုတ်ဘူး။သူ့ပေါ်မှာအများကြီးမူတည်နေတဲ့တူတယ်။ဆိုတော့ဆိုလိုချင်တာကဘာလဲဆိုတော့တင်ကြားပေးတဲ့ဒီကလေးတွေနားလဲသဘောပေါက်အဲ့လိုပြန်ရပြီးဆရာကမှဆိုတိုင်းကဒီပြန်ရတဲ့ပတ်သက်ပြီးတော့တော့ဘယ်လောက်ကြီးပြန်လာထားတယ်အဲ့ရနဲ့ပတ်သက်ပြီးတော့ဟိုကျမ်းမာရေးနဲ့ပတ်သက်ပြီးသိပညာဘူးသူကဘယ်လောက်ရှိလဲဆိုတော့ဟိုအဥစ္စာဘောကအများကြီးမူတည်တယ်အဲ့တော့တချို့သင်လိုက်လို့ဒီပင်ရိုးတိုင်းသင်လိုက်လို့နားလဲတော့ပေါ့မှုလွဲသွားလို့ရှိတယ်အန္တရာယ်ရှိတယ်
ဒီမျိုးဆက်ပွားကျမ်းမာရေးပညာပေးသင်ခန်းစာနဲ့ပတ်သက်လို့ဗုဒ္ဓဘာသာကလျာဏယူဝအတင်းကြီး 1MBA အပါအဝင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားရေးလှုပ်ရှားမှုအဖွဲ့တွေကဒါကိုမြမရှင်ကြီးမှုနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်နေတာတွေရှိပါတယ်။မြမနိုင်ငံမှာဘဝတက်တာကျွမ်းကျင်စရာဘာသာရပ်ကို1998ခုနှစ်ပညာရေးမြင့်တင်မှုအစီအစဉ်အရအခြေခံပညာအဆင့်ကနေစတင်ပြီးတင်ကြားခဲ့တာပါ။2003-2004စတင်နှစ်မှာ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ရဲ့ညီပညာအကူအညီကိုယူပြီးတင်ယိုးပြုစုခဲ့တယ်လို့နောက်ပိုင်းမှာသက်ဆိုင်ရာပညာရပ်ပိုင်းကျွမ်းကျင်သူတွေနဲ့ညှိနှိုင်းပြီးတင်ယိုးရေးဆွဲခဲ့တာဖြစ်တယ်လို့ပညာရေးတာဝန်ရှိသူတွေကပြောပါရယ်။ဒီမှာအင်တနာထုံးမှာရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါရယ်။